ဂျာမနီမြန်မာတန်တမန်ရေးဆက်ဆံမှု260ပြည့်အထိမ်းမှဖြစ်ဂျာမနီနိုင်ငံသမရဝန်ကြီးချုပ်တို့ရဲ့ဖိတ်ကြားချက်နဲ့မြန်မာသမရဦးသိန်းစိဒီကနေ့ဂျာမနီနိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်။ဦးသိန်းစိအနေနဲ့မြန်မာနိုင်ငံရဲ့သမရအဖြစ်ပထမဦးဆုံးအကြိမ်ဂျာမနီနိုင်ငံကိုရောက်ရှိလာတဲ့ချစ်ကြည်ခီးစဉ်အပေါ်ပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံအတွက်အလားအလာကောင်းတွေပေါ်ထွန်းလာနိုင်မယ်လို့ဂျာမနီနိုင်ငံရောက်မြန်မာနိုင်ငံသားတွေကြားရှုမြင်သုံးသပ်မှုတွေရှိနေပါတယ်။နောက်ဆုံးရသတင်းကိုတော့မတ်ဆူမွန်ကစူးစီးတင်ပြပေးမှာပ
ါစက်တင်ဘာလ၁ရက်နေ့ကနေစလို့ဆယ်ရက်တာကြာမြင့်မဲ့အနောက်ဥရောပသုံးနိုင်ငံခီးစဉ်တွင်ပထမဦးဆုံးနိုင်ငံဖြစ်တဲ့ဂျာမနီနိုင်ငံဘာလင်မြို့ကိုစက်တင်ဘာလ၂ရက်နေ့အင်္ဂါနေ့မှာမြန်မာသမရဦးသိန်းစိန်နဲ့ကိုယ်စားလှယ်အဖွဲ့ရောက်ရှိသွားပြီးဖြစ်ပါတယ်260ပြည့်ဂျာမနီမြန်မာတန်တမာရေးဆက်ဆံမှုချစ်ကြည်ရေးအထိမ်းအမတ်အဖြစ်နဲ့နိုင်ငံတော်သမ္မတဦးသိန်းစိန်ကိုဂျာမနီနိုင်ငံသမ္မတယော်ဟင်ဂော့ဝန်ကြီးချုပ်အင်္ဂလာမာခဲရိုကဖိတ်ကြားခဲ့တာဖြစ်ပါတယ်။စက်တင်ဘာလ3ရက်နေ့ကနေအောက်တိုဘာလ9ရက်နေ့အထိနှစ်နိုင်ငံယဉ်ကျေးမှုနဲ့နည်းပညာတွေဖလှယ်ပြသကြမယ်။ဂျာမနီမြန်မာတန်တမာရေးဆက်သွယ်မှု260ပြည့်ပြပွဲကိုဂျာမနီနိုင်ငံဘာလင်မြို့နိုင်ငံသားရေးဝန်ကြီးဌာနမှပြုလုပ်မှာဖြစ်ပြီးဂျာမနီနိုင်ငံသမ္မတဝန်ကြီးချုပ်တို့ရဲ့ဖိတ်ကြားချက်နဲ့နိုင်ငံတော်သမ္မတဦးသိန်းစိန်ကိုယ်တိုင်တက်ရောက်ဖွင့်လှစ်မှာဖြစ်ပါတယ်။ဒီ260ပြည့်တန်တမာချစ်ကြည်ရေးပြပွဲမှာဂျာမနီမြန်မာယဉ်ကျေးမှုနည်းပညာဘီတူကာနဲ့တင်းခီတာယဉ်ကျေးမှုဖလှယ်ပြသကြမှာဖြစ်တယ်လို့ပွဲကိုတက်ရောက်ဖို့ဖိတ်ကြားခြင်းခံရတဲ့ဂျာမနီနိုင်ငံရောက်မြန်မာတဦးဖြစ်တဲ့ဒေါ်တင်ခီလွင်ကပြောပါတယ်။
ဖိတ်တဲ့အကြောင်းအရာရဲ့ခေါင်းစဉ်ဟာဆမဲစကလုံးအတိအကျဆို Kutuar and Wissenschaft Schlüsse zur Zukunft အနာဂတ်အတွက်ယဉ်ကျေးမှုနဲ့သိပ္ပံပညာရဲ့တော့ချက်များဆိုရပြပွဲပါအဲ့ဒါက exhibition မှာ260ပြည့် diplomatic မြန်မာနဲ့ Germany ရဲ့260ပြည့်အထိမ်းအမတ်ဖြစ်တဲ့အတွက်ကြောင့်မလို့သမရကြီးဦးသိန်းစိန်ကဒီဖွင့်ပွဲကိုလာလဲပတ်မယ်လို့ပါပါတယ်မနက်ဖြန်3ရက်စက်တင်ဘာလ2014ပါဆိုတာဖိတ်စာဖိတ်တယ်ပေါ့
သမရဦးသိန်းစိန်ဟာဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲနဲ့ဗုဒ္ဓဘူးနေမှာတွေ့ဆုံပြီးတော့သတင်းစာရှင်းလင်းပွဲကျင်းပဖို့ရှိတယ်လို့ကြာသာပတေးနေ့မှာတော့ဂျာမနီသမရယော်ဟင်ဂော့နဲ့တွေ့ဆုံမှာဖြစ်ပါတယ်အခုလိုမျိုးမြန်မာနိုင်ငံကသမ္မတဂျာမနီနိုင်ငံကိုချစ်ကြည်ရေးခီးစဉ်အဖြစ်ရောက်ရှိလာတဲ့အပေါ်ကြိုဆိုပြီးတော့260တက်တန်းရှိသွားပြီဖြစ်တဲ့ဂျာမနီနိုင်ငံနဲ့မြန်မာနိုင်ငံကြားဆက်ဆံရေးပိုပြီးတော့မှကောင်းမွန်လာမယ်ဆိုရင်ပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံအတွက်ဂျာမနီနိုင်ငံရဲ့နည်းပညာပိုင်းဆိုင်ရာအဖက်ဖက်ကကူညီပံ့ပိုးမှုတွေဟာအထောက်အကူဖြစ်စေမယ်လို့ဒေါ်တင်ကြီးလွင်ကယုံကြည်မျှော်လင့်ပါတယ်
ပါပဲပြောပြောကောင်းတဲ့အလားအလာပါပဲကိုမြန်မာနိုင်ငံလည်းလောလောဆယ်ပွင့်လင်းလာတဲ့အချိန်ဥရောပအဲ့နိုင်ငံတွေမှာဂျာမနီကလည်းလောလောဆယ်မှာ strong ဖြစ်နေတယ်ဥရောပယူနီယံတွေမှာအပြန်အလှန်ပုံမှန်လေးနဲ့ဆွေးနွေးပြောဆိုကြပြီးတော့ဒီထက်ကောင်းတဲ့လမ်းကြောင်းတွေသူတို့မြန်မာပြည်အတွက်လုပ်ပေးနိုင်မယ်ဆိုရင်ဒါဘယ်သူအတွက်မဆိုကောင်းတာပါပဲသမီးရဲ့ဒါသူတရားဝင်ဒီဆိုရဘက်ကနေပြီးတော့မြန်မာနိုင်ငံရဲ့သမရကိုဖိတ်တယ်ဒါအခုနိုင်ငံရင်ဆက်ဆက်မှုက260တိုင်လာပြီဆိုတော့ဒါကိုဖိတ်တဲ့လို့သူတို့ဖိတ်တာပေါ့နော်မြန်မာပြည်နေနဲ့လည်းသွန်တာအမှပါပဲပြီးတော့ဂျာမနီကလည်းဒီဘက်ကိုသမရလာတာတို့ဘာတို့အဲ့လိုမျိုးကလည်းမရှိဘူးလေအဆက်ချပါပါနိုင်ငံကောင်းဆောင်နေနဲ့လာတာဂျာမနီကအမှဒီမှာနေခဲ့တဲ့အတွေ့အကြုံညာသူတို့ရဲ့လူတွေရဲ့စိတ်နဲ့ကံနဲ့နေတတ်တဲ့အလေးအကျင့်တွေနောက်ပြီးတော့ဟိုအဲ့အဲ့လိုဟိုနည်းပညာတွေတိတိကျကျလုပ်တတ်တဲ့ဟိုဓလေ့တွေဒါတွေအမတို့မြန်မာလူမျိုးတွေအများကြီးအတုခိုရမယ်ဟာတွေရှိရဲအဲ့တော့သူတို့စီကအတူတူလှုပ်လှုပ်ကြတယ်ဆိုရင်ဒါတွေအပြတ်အလှန်လေးနာနိုင်တယ်မြန်မာပြည်စီကလည်းဂျာမနီကနေပြီးတော့ဗမာနိုင်ငံလူမျိုးတွေရဲ့နှွေးထွေးတဲ့စိတ်ထားတွေကိုပြန်ပြီးလေးလာလို့ရတယ်ဒါအပြတ်အလှန်ပါပဲပညာတွေနဲ့မြန်မာပြည်ကလိုအပ်နေတယ်လို့နှလုံးသားနဲ့လူမှုဆက်ဆံရေးဤသားစုနှွေးထွေးမှုတွေကလည်းဂျာမနီနိုင်ငံကလည်းသင်ယူဖို့လိုအပ်နေတယ်လို့ဒါအမှတော့မြင်တာပဲ
ဂျာမနီနိုင်ငံခီးစဉ်ပြီးရင်တော့သမ္မတဦးသိန်းစိန်ဟာဆွစ်ဇာလန်နဲ့နယ်သာလန်နိုင်ငံကိုဆက်လက်ထွက်ခွာမှာဖြစ်ပြီးဆွစ်ဇာလန်သမ္မတဒီဒီယာဘူခတာနဲ့တောက်ကြနေမှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။နိုင်ငံတော်သမ္မတဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့မှနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ပြန်ကြားရေးဝန်ကြီးဦးရဲထွတ်ပြည်ထောင်စုဝန်ကြီးတချို့လိုက်ပါသွားကြတာဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးသိန်းစိန်ဟာဥရောပနိုင်ငံတွေကိုမနစ်ကတော့ကနှစ်ကြိမ်သွားရောက်ခဲ့ပြီးတော့ဒီနှစ်2014ခုနှစ်ကတော့တတိယကြိမ်သွားရောက်တာဖြစ်ပါတယ်ရှင်။